တော်တာရှင်များရှင်မြန်မာငင်းချမ်းရေးဖြစ်စဉ်မှာအိန္ဒိယကကူညီမယ်ဆိုပြီးအိန္ဒိယထိတ်တန့်ရရှိတဦးကလက်တလုံးမှာပြောဆိုခဲ့တာကဒေတာရင်းမှာတရုတ်ရဲ့ဩဇာကိုတံပြန်ဖို့ပြောဆိုရာမျိုးဖြစ်နိုင်ပေမဲ့အိန္ဒိယအစိုးရအနေနဲ့အနာဒိစစ်ကောင်စီနဲ့တစ်ဖက်သက်ထိတွေ့ဆက်ဆံနေတာဟာလက်တွေ့ကျတဲ့ပြဿနာဖြစ်ရှင်းနေမဟုတ်ဘူးလို့လေလာသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်လိုက်ပါတယ်ကိုငင်းချမ်းဤပါရှင်
အိန္ဒိယနိုင်ငံရဲ့မြို့သားလူမျိုးရေးဆိုင်ရာလက်ထောက်အကြံပေးပုဂ္ဂိုလ် Mr. Vikram Misri နဲ့အလာဒိစ်ကောင်ဆောင်တို့အောက်တိုဘာ၄ရက်နေ့ပြည်တော်ကတွေ့ဆုံပွဲအပြီးမှာစစ်တပ်ထိန်းချုပ်ထားတဲ့သတင်းစာတွေကနေမျက်နှာဖုံးသတင်းတင်ခဲ့သလိုမြို့မငင်းငယ်ရေးအတွက်အိန္ဒိယကကူညီနေပြီးမြို့မနိုင်ငံရေးဖြစ်ထွန်းမှုတွေနဲ့ NCA ငင်းငယ်ရေးလမ်းကြောင်းအပေါ်ကိုထောက်ခံယုံကြည်ကြောင်းရေးသားဖော်ပြခဲ့ပါတယ်။အောက်တိုဘာ၅ရက်နေ့မှာလုပ်ခဲ့တဲ့ NCA နှစ်ပတ်လည်အခမ်းအနားမှာလည်းလက်မှတ်ထိုးထွင်းကနိုင်ငံတကာအသိအသိဖြစ်ပါဝင်ခဲ့တဲ့နိုင်ငံတွေရဲ့ကိုယ်စားလှယ်ဖြစ်Mr. Mystery ကမိန်ငွန်းပြောကြားမှာ NC လမ်းကြောင်းကိုထောက်ခံပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာနဲ့ Federal Senate တိဆောက်ချက်ဆိုင်ရာတွဲဆုံဆွေးနွေးမှုတွေအပါအဝင်မြန်မာနိုင်ငံရဲ့ချိုးပန်းချက်တွေမှာလိုအပ်တာတွေကိုကူညီပေးနေတယ်လို့ထည့်သွင်းပြောသွားခဲ့တာပါ။ဒါကအိန္ဒိယအနေနဲ့ဒေသရင်းအင်အားကြီးပြိုင်ဘက်တရုတ်ရဲ့မြန်မာရေးလွှမ်းမိုးမှုပေါ်တံပြန်လိုတာဖြစ်ပေမဲ့အိန္ဒိယအနေနဲ့မြန်မာငင်းချမ်းရေးကဏ္ဍမှာတော့တရုတ်ကိုပြန်နိုင်မယ့်အင်အားမရှိဘူးလို့ New Delhi အခြေစိုက်မူဝါဒသုတေသနစင်တာကသူတွေဒီလိုဖြစ်တဲ့ Anshuman Chaudhary က VRE ကိုအခုလိုပြောပါတယ
် Given that China is a very is one of the core mediators
မြန်မာကမြန်မာပြည်ဘက်ကမှအများရန်အကြီးကဂျာဝင်စည်းစပ်ပေးနေတာပါဒါကိုအိန္ဒိယကပြိုင်ညင်တဲ့သဘောပါသူမှဒီလိုရည်ရွယ်ချက်ရှိပြီးယုံကြည်ကိုးစားထိုက်သူဖြစ်ကြောင်းပြလိုပါတယ်ပြီးခဲ့တဲ့တစ်နှစ်နှစ်နှစ်ကိုပြန်ကြည့်ရင်လည်းမြန်မာအရေးမှမဟုတ်ပါဘူးကျေးဝါရအနေနဲ့ပြောရင်မြူဒီလီကအစိုးရကကဘာမှာပြည်ပကတိဖြစ်လာရင်တနည်းနည်းနဲ့ဖြေရှင်းလို့ကြောင်းပြသတာကိုတွေ့ရမှာပါရုရှားနဲ့ယူကရိန်းအရင်မှလည်းဝန်ကြီးချုပ်မိုရီကအလားတူပြောခဲ့တာကိုတွေ့ရပါတယ်ဒါကြောင့်မြန်မာအရေးမှလည်းဒေတာရင်းမှဖြစ်ဖြစ်ကဘာမှာဖြစ်ဖြစ်ပြန်ပြေးပေးလို့တဲ့ပုံစံနဲ့ကိုက်ညီနေတာကိုတွေ့ရမှာပါဒါပေမဲ့တကယ်တမ်းမှာတော့အိန္ဒိယမှာမြန်မာအရေးဂျာဝင်စစ်ဆက်ဖြေရှင်းပေးနိုင်စွမ်းနဲ့စားဆောင်ရည်မျိုးမရှိပါဘူး
။တစ်ဖက်မှာလည်းအိန္ဒိယကအနာသိစစ်တပ်နဲ့ထိတွေ့ဆက်ဆံပြီးထောက်ခံမှုတွေပြတ်တနေတာကဒီမိုကရေစီတိုင်းပြည်အနေနဲ့စံနှုန်းတွေမကိုက်ညီဘူးလို့ဝေဖန်မှုတွေလည်းရှိနေပါလေ။ချင်းလူခွင့်ရေးအဖွဲ့ကစလိုင်းမန်ဟဲလျန်ကတော့ NCA စာချုပ်တုံးကအသိတသိဖြစ်ပါခဲ့သူတွေနဲ့တာဝန်ရှိတယ်လို့ခံယူပြီးအိန္ဒိယကအခုနှစ်ပတ်လည်အခမ်းအနားကိုတက်တယ်ဆိုပေမဲ့အနာသိစစ်တပ်ပေါ်အသိမှတ်ပြုတဲ့သဘောတက်ရောက်နေတယ်လို့ထောက်ပြပါရယ
်။စစ်ကောင်စီအနေနဲ့ဘလို့ထိလူခွင့်ရေးချုပ်ဖော်မှုရှိတယ်ဘလို့ထိတပ်ဖြတ်မှုတွေလုပ်နေတယ်ဘလို့ထိဒီလိုဘာလဲလူခွင့်ချက်ဖော်မှုတွေလုပ်နေတယ်ဆိုတော့အိန္ဒိယလည်း aware ပြီးပါတယ်ပေါ့နော်ဆိုတော့အဲ့ဒီကိုတည်ရသားနဲ့ဒီလိုအိန္ဒိယဆူရအနေနဲ့အာစစ်ကောင်စီကိုအာဒီနေ့ထိထိတွေ့ဆက်ဆက်ဆက်ဆိုင်တာတော့အိန္ဒိယရဲ့လူခွင့်ကြီးအရတော်လကောင်ဒီမိုကရေစီရဲ့ဘာလဲအကြီးဆုံးနိုင်ငံအရတော်လကောင်အိန္ဒိယရဲ့အာ policy နဲ့အနေထားတော့ဆန့်ကျင်နေလို့ကျွန်တော်ပြောလို့ရပါဘူး
အိန္ဒိယဆူရအနေနဲ့စစ်ပွဲအကျိုးစီးပွားပြင်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့သူ့ရဲ့ပြည်နယ်တွေမှာလက်နက်ကိုင်အဖွဲ့အစည်းတွေရှိနေလို့လုံခြုံရေးအမြင်နဲ့1990ခုနှစ်များကတည်းကစစ်ဆိုးရအစစ်စစ်နဲ့ထိတွေ့ဆက်ဆံမှုတွေပုံမှန်လုပ်နေကြတာပါ။ဒေါက်တာဆန်းစကြည်ဦးဆောင်တဲ့ရသားဆိုးရခင်မှာလည်းနိုင်ငံအစ်မြင့်ခေါင်းဆောင်တွေအပြန်အလှန်ခီးစဉ်တွေရှိခဲ့ပြီးဆက်ဆံရေးတိုးမြင့်ခဲ့တာတွေရှိလို့အိန္ဒိယဟာမြန်မာဘက်ကတက်လာသမျှဆိုးရတိုင်းနဲ့အဆင်ပြေအောင်နေနေတယ်လို့တချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့အခုတကြော့ပြန်ဆက်ရနိုင်ခင်မှာအိန္ဒိယဆိုရအနေနဲ့ဘသူနိုင်မလဲဘသူရှုံးမလဲစောင့်ကြည့်ပြီးချင်းကပ်တာမျိုးမဟုတ်ပဲမြန်မာလူထုရဲ့အကျိုးစီးပွားကိုအမှန်တကယ်လိုလားရင်မြန်မာအခြေအနေမှန်ကုန်နားလည်ဖို့လိုတယ်လို့စလိုင်းမန်ဟဲလျန်ကတောင်းဆိုပါတယ
်အိန္ဒိယရဲ့ interest ကချင်းကပ်ဖို့ကတပိတလိုင်းနဲ့သူရဲ့စီးပွားရေးဆိုင်ရာပြီးတော့ economic prosperity နဲ့အများကြီးမြန်မာနိုင်ငံမှာချင်းကပ်မှုရှိနေတာပေါ့ကြီးနေတာပေါ့ဘသူနိုင်မလဲဘသူရှုံးမလဲဆိုရဟာဆိုရပုံစံမျိုးနဲ့ကျွန်တော်ချင်းကပ်နေတယ်လို့ကျွန်တော်တုံ့ပြန်လို့ရတာပေါ့နော်ဆိုအိန္ဒိယနေနဲ့မြန်မာနိုင်ငံရဲ့အနေထောက်တော့နားလည်ဖို့လိုတာပေါ့နော်ဆိုစီကောင်စီကဘလော့တစ်ရှိပြီလဲပြီးရင်တော့ပါလဲအတက်ခံတွေကဘလော့တစ်ရှိပြီဆိုရဟာနားလည်ဖို့လိုတာပေါ့
ဒီချက်ကိုအိန္ဒိယသူတေတီအက်ရှူမန်ချောင်းထရီကလည်းထောက်ခံပါတယ်အိန္ဒိယနေနဲ့မြန်မာရေးစိတ်စေတနာရှိရင်ဒါပြင်သူ့ရဲ့အကျိုးစီးပွားတွေကိုတကယ်ကာဝယ်လို့ရင်ဘက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံရမယ်လို့ထောက်ပြပါတယ
်။ If India wants to secure and protect its interests,
အိန္ဒိယအနေနဲ့သူ့ရဲ့အကျိုးစီးပွားတွေကိုလုံခြုံအောင်ကာကွယ်လို့တဲ့ဆိုရင်ခြိရောက်မှုမရှိတဲ့စစ်အစိုးရထိန်းချုပ်ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာတွားရမယ့်နည်းလမ်းမဟုတ်ပါဘူး။ကျွန်တော်ပြောချင်တာကငြိမ်းချမ်းရေးစစ်ဆက်သူ၊ဖြန့်ပြေသူလုပ်ချင်တာကကောင်းပါတယ်။ဒ ဒါဟာကောင်းမွန်တဲ့ရည်ရွယ်ချက်တစ်ခုဖြစ်ပေမဲ့ကန့်သက်ထားတဲ့တစ်ဖက်တည်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဂျာဝင်လှုပ်ဆောင်တာဖြင့်လုံးဝဝင်မပါတာကပိုကောင်းပါတယ်တကယ်ပဲစစ်စပ်ပြန်ပြီးသူဖြစ်ချင်ရင်တော့သက်ဆိုင်သူအားလုံးနဲ့ကြီးတွေ့ဆက်ဆံရမှာပါ
ဒီလိုအနေထားကအိန္ဒိယရဲ့ပုံရိပ်ပြင်ဒီမိုကရေစီအင်အားစုတွေရဲ့အိန္ဒိယပေါ်ရှုမြင်ပုံတွေကိုလည်းထိကြိုက်စေတယ်လို့သုတေသီ Axman Chowdhury ကထောက်ပြပါတယ်။ဒါပေမဲ့လက်ရှိအိန္ဒိယဆိုရပေါ်နေတဲ့စစ်တပ်နဲ့ပိုးပြီးထိတွေ့ဆက်ဆံနေတဲ့လမ်းကြောင်းကတော့ချက်ချင်းပြောင်းလဲသွားမှာမဟုတ်ဘူးလို့ဆိုပါတယ
်။ The only possibility or likelihood or likely scenario where the Indian policy would change
အိန္ဒိယရဲ့မူဝါဒပြောင်းလဲမယ်တစ်ခုတွေ့တော့ဖြစ်နိုင်ကြီးကတော့စစ်မြေပြင်မှာပြက်ပြက်သားသားအကြောင်းလေးတစ်ခုဖြစ်လာခဲ့ရင်ဖြစ်လာနိုင်ပါတယ်စစ်ကောင်စီကတိတိသားသားပြိုကျနေကြောင်းထင်ရှားလာတဲ့အခါမှာဖြစ်လာနိုင်ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေဘက်ကအနိုင်ရယူနေနေစပဲတစုတစည်းတည်းရှိပြီးအနိုင်ရမှဖြစ်လာနိုင်ပါမယ်
တော်လိုင်းရင်းနဲ့ဒီမိုကရေစီအင်အားစုဘက်ကစုစုစည်းစည်းအနေထားမျိုးရှိရလားဆိုပြီးအိန္ဒိယအစိုးရဘက်ကအဓိကစိုးရင်ချက်ရှိနေတယ်လို့အိန္ဒိယသုတေသီ Axman Chowdhury ကထောက်ပြပါတယ်တစ်ဖက်မှာလည်းမြန်မာဒီမိုကရေစီအင်အားစုတွေအနေနဲ့အိန္ဒိယအစိုးရမီဒီယာနဲ့လူမှုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုတွေကိုပုံမတိုးချဲ့ဖို့လိုနေကြောင်းသူကအကြံပြုထားပါတယ်ခင်ဗျာ